ကုလသမဂ္ဂလူ့ခွင့်ရေးအထုကိုယ်စားလှယ်မစ္စတာကင်ဒါနာရဲ့ပြောကြားချက်တွေထက်ကပေါ့ခင်ဗျာမြန်မာပြည်တွင်းကလူ့ခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်မှုဥပဒေနဲ့ညှိစွန်းကျူးလွန်မှုရှိမရှိဆိုတာနိုင်ငံတကာစုံစမ်းအဖွဲ့ဖွဲ့စည်းဖို့ကိစ္စပြောသွားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်လည်းနောက်သတင်းနှစ်ပတ်လောက်ဆိုရင်ထွက်လာတော့မှာပါအဲ့ဒီလိုလက်တွေ့ဆုံးဖြတ်ချက်ချမှတ်တဲ့အခါမှာပြည်ထိုင်အပါအဝင်ဥရောပနိုင်ငံတွေရဲ့ယက်တီချက်ပေါ်လေဘယ်လိုများရှိလာနိုင်ပါလဲခင်ဗျာ
ဟုတ်ကဲ့သူတို့အနေနဲ့အပြေအဝထောက်ခံမလို့ကျွန်တော်ယုံကြည်ပါတယ်ဘာကြောင့်ဆိုပြီးခဲ့တဲ့ဖေဖော်ဝါရီလ26ရက်နေ့ကဗြိတိသျှပါလီမန်မှာဝန်ကြီးချုပ်ဒီကော်ရွန်ဘရောင်းအနေနဲ့ကျွန်တော်ဒီရတဲ့စာထဲမှာသူတို့အနေနဲ့တီးယူနောက်အမေရိကန်အစိုးရနဲ့တွဲပြီးတော့သူပြင်းပြင်းထန်ထန်ဆက်လုပ်မယ်ကြောင်းကြေပေးထားတယ်အဲ့ဒီပြင်သူကလူခွင့်ရေးကောင်စီနဲ့ UN General Assembly ဝင်လဲသူကဆောင်းဝတ်တဲ့ resolution တွေပြင်ပြထားပါတယ်လို့ကျွန်တော်ပြောတယ်ခင်ဗျာအဲ့တော့အဲ့ဒီတွေက21 February ရက်ဒီ election law မထုတ်ခင်ကသူကအဲ့ဒါပြင်ပြထားတယ်ဆိုတော့အခုလို election law ဟာလုံးဝ democracy ရေးကိုခင်မလာနိုင်တဲ့ကိစ္စတွေဖြစ်တဲ့ခါကျတော့ပို့ပြီးတော့ပြင်းပြင်းထန်ထန်ပို့ပြီးတော့လုပ်မယ်လို့ကျွန်တော်ယူဆပါတယ်အထူးသဖြင့်တော့သူကဒေါက်တာဆန်းစုကြည်ကိုအဲ့လိုအကွက်စီထောင်ချတဲ့ပတ်သက်လို့သူကလည်း arms embargo ပေါ့နော်နိုင်ငံတကာကနေပြီးတော့လည်းလက်မရောက်တဲ့ဟာတွေကိုပြစ်ပင်အောင်ပြုလုပ်မယ်လို့ဆိုတယ်။ကိုမစ္စတာကင်ဒါနာကကိုယ်ကလင်းလင်းနဲ့ပြန်မောင်းတင်းတင်းခါခုလိုတင်ပြလိုက်တဲ့ခါကျတော့စုံစမ်းကော်မရှင်ဖွဲ့ပြီးပါစရာကိုတုတ်တဲ့ခါကျတော့ကျွန်တော်အမြင်တော့ထင်တာကတော့ EU ကလည်းမကြသေးညာပဲ EU ဥစ္စာတဲ့ဒီဘက်ပွဲဥပဒေကိုဆန့်ကျင်ပြီးတော့အင်တန်ဆုတ်ချထားတယ်။နောက်ကျွန်တော်လာမယ့်3လမှာလည်းဒမတ်နိုင်ငံမှာလုပ်မယ် FBE ခေါ်တဲ့ Forum of the Privacy Europe ကလည်းဒါကိုတင်ပြမယ
်။ဒီအစိုးရရဲ့ရွေးကောက်ပွဲဥပဒေနဲ့ပတ်သက်လို့ပဲဗြိတိသျှဝန်ကြီးချုပ်ကဒီကနေ့ပဲပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်လို့ကြားရပါတယ်။ဒီဝေဖန်ချက်ထဲမှာဘယ်အချက်တွေကိုအဓိကထောက်ပြထားတာတွေ့ရပါလဲခင်ဗျာ
။သူကတော့အထူးသဖြင့်ကတော့ဒီအဓိကထားတာကတော့ဒီသုံးပွင့်ဆိုင်ပေါ့နော်ဒီ NLD ပါဝင်နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့ဒီအစိုးရဟာဖြီးပြီးတော့မှသာဖြင့်1100တော့နိုင်ငံရေးကျင်းသားတွေကိုဖြုတ်ပြီးတော့မှသာလေဒီကောက်ပဲလုံးမှသာလေဒီရုပ်ပွဲကိုသူတရားဝင်ဖြစ်ပြီးမှပြစ်နိုင်မယ်အဲ့လိုမလုပ်လို့ချင်းတော့ credibility ခေါ်တဲ့တရားဝင်ပြီးမှပြည်စည်းမှုမဖြစ်ဘူးပဒိယအစိုးရပြည်ပဖြစ်မယ်ဆိုတာတရားရဲ့ GOT ပြောထားပါတယ်ခုလိုရုပ်ောက်ပွဲဥပဒေနဲ့ပြီးတော့ promoting တို့လို့ချင်လုပ်မယ်နိုင်ငံရေးကျင်းသားတွေလည်းမလုပ်ဘူးဒေါ်သန်းစုကြီးလည်းမပါဘူးဆိုတဲ့အခါကျတော့သူပို့ပြီးတော့သဘောပေါက်ပြီးတော့ပို့ပြီးနားလည်သွားပြီးတော့ဒီအစိုးရကတော့ဒီလိုလုပ်လို့မရတော့ဘူးပြင်းပြင်းထန်ထန်ရေးယူမှရတော့မယ်ဆိုတော့သူကဖုတ်ပြန်ကျင်းလို့လည်းဖြစ်ပါတယ်ခင်ဗျာ
EU ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆက်ဆက်ရေးပေါ့ခင်ဗျာဘယ်လိုဒီများရှိလာနိုင်တယ်လဲဘယ်လိုနည်းလမ်းတွေနဲ့ဆက်ပြီးတော့ကြိုးပမ်းသွားမယ်သဘောရှိလဲခင်ဗျာ
အာ EU ကတော့သူတို့ဥပဒေလည်းပြောထားတယ်ဆိုတော့ဒီခါတော့သူတို့ပြက်သားလို့တော့မလို့ဖြစ်ပါလေပထမတော့သူကအမေရိကန်စိုးရနဲ့နားလည်မှုယူပြီးတော့လုပ်မယ်ဆိုတော့သူတို့ကလည်းသူတို့လည်းဝိုင်းလို့မယ်ဆိုပုံစံနဲ့သူတို့ကအပေါင်းလက္ခဏာတွေပြပေးမယ်အခုလိုစိုးရကနေပြမောင်းတင်းတင်းသူတို့ချင်လုပ်တော့မယ်ဆိုရုပ်ောက်ပဥပဒေကြီးကိုဆန့်ကျင်ပကြီးကိုလုပ်တဲ့ခါကျတော့ EU ကလည်းဒီခါတော့ညာမှာမဟုတ်တော့ပါဘူးပြင်းပြင်းထန်ထန်အရေးယူပြီးတော့ PR တွေပေးလာမယ်ဆန့်ကျင်တွေလုပ်လာမယ် targeted ဆန့်ကျင်တွေလုပ်လာမယ်အဓိကအားဖြင့်တော့စီးပွားရေးပိတ်ဆို့မှုတွေလုပ်လာမယ် banking ဆန့်ကျင်ခေါ်တဲ့ ban မှာသူတို့အပ်ထားတဲ့ငွေတွေကို block လုပ်ဖို့ဒီစာကြည့်လို့ရမယ်ကျွန်တော်တို့မြင်ပါတယ်
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာမစ္စတာကင်ဒါနာရဲ့တင်ပြချက်တွေဟာအခြေမြစ်မရှိဘူးဒါနိုင်ငံရေးကိုခုတုံးလုပ်ပြီးတော့ခိုင်လုံတဲ့အထောက်အထားတွေမရှိဘဲနဲ့ပြောတယ်စသဖြင့်ပေါ့နော်ပြန်မှအမတ်ကြီးဦးဝနမောင်လွင်ကပြန်ပြီးတော့တုံ့ပြန်ပြောသွားတာကြားရပါတယ်ဆိုတော့တော်တော်ဝန်နိုင်တို့လိုဒီပအခြေစိုက်ဒီမိုကရေစီလှုပ်ရှားနေတဲ့အဖွဲ့တွေကပေါ့မစ္စတာကင်ဒါနာရဲ့တင်ပြချက်တွေပေါ်မှာဘယ်လိုတွေ့ရပါလဲခင်ဗျာဘယ်လိုများမြင်လဲ
ကျွန်တော်တို့ကတော့အင်မတန်ကြိုးစားပါတယ်မစ္စတာကင်ဒါနာဟာသူလုံးပိုင်ခွင့်ရှိတဲ့သူ့မှာတီအက်တတာဝန်ကိုတိတိကျဆွဲသွားတယ်သူပမာပြည်ထဲမှာလွန်ခဲ့သောနှစ်ပတ်လောက်ကသွားခဲ့တဲ့သူတွေ့ရတာဒီထောင်ထဲမှာတွေ့တဲ့နိုင်ငံရေးကျင်းသားတွေနဲ့အားလုံးတွေ့ဆုံဆွေးနွေးပြီးတော့မြင်လာတယ်သိလာတယ်သူကြားလာတယ်အားလုံးကိုတင်ပြပြီးတော့မှန်မှန်ကန်ကန်တင်ပြပြီးတော့အရေးယူတင်နေပြီဒီလိုအရေးကြီးရင်တော့ပမာပြည်သူပြည်သားတွေတခါရောက်တော့မယ်လူခွင့်ရေးတွေအင်မတန်ချိုးဖောက်ခါတော့မယ်နောက်ရေကောက်ကွဲပြီးလို့ချင်းပို့ပြီးဆိုးရမယ်ဆိုတာသူကအသေးစိတ်နိုင်ငံတကာကိုတင်ပြပြီးနိုင်ငံတကာမှာတာဝန်ရှိပါတယ်ဒါကိုဝိုင်းလုံးပေးကြပါဆိုတော့သူကနေပြီးတော့အခုကြီးတောင်းပြီးတော့သူ့တာဝန်ကိုတည်ပြတော့ဆောင်ရွက်တော့ထင်ပါတယ်ခုနကဒီ UN တာမကြီးပြောတာကတော့ဒါသူတို့စစ်ပီရီကိုစစ်ပီရီနဲ့ဖုံးဖို့တည်းလောက်တာပါပဲ။တကဘာလုံးကတိနေတကဘာလုံးကရှင်းနိုင်ငံခေါင်းဆောင်အလုံးကကန့်ကွက်နေတဲ့တိနေကြတဲ့အတွက်ဒါပုတ်ပါဘူး။ကြောင်းလေးကြောင်းရင်းလောက်တာတော့ဒါသူတို့အနေနဲ့အဲ့ဒါချက်ခုခေါင်းပါလေ။တိတ်ခါလဲအင်မတန်ကြပါတယ်လို့ကျွန်တော်ထင်ပါတယ်
ခင်ဗျ။ဥရောပမှာရှိတဲ့ဒီတော်တော်ဦးနိုင်တို့လိုမြန်မာအရေးထောက်ချနေသူတွေအနေနဲ့ပေါ့လေ။ဘာလို့များရှေ့လျှောက်ပေါ်လို့ဆက်လုပ်သွားဖို့ရှိပါလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ခုလောလောဆယ်အင်္ဂလန်မှာရှိနေတဲ့နိုင်ငံရေးအသင်းအဖွဲ့အားလုံးစုပြီးတော့အော် BICC ခေါ်တဲ့မြန်မာနိုင်ငံအတွက်နိုင်ငံရေးဥဆောင်မှုကော်မတီဖွဲ့ပြီးတော့အားလုံးတစီလို့ Obama Under One Roof ပေါ့လေပမာလူမျိုးအားလုံးဟာမိုးတစ်ခုအောက်ကလှုပ်ရှားမယ်ဆိုပြီးကျွန်တော်တို့ကဒီအပိုင်းမှာပဲကျွန်တော်ဖွဲ့စည်းပြီးတော့ညီညီလို့သဘောတူဖွဲ့စည်းထားပါတယ်။မနေ့ကလည်းကျွန်တော်ဗြိတိသျနိုင်ငံရဲ့ Foreign Commonwealth Office ပေါ့နော်ဒီနောက်တန်းရဲ့နိုင်ငံများအားဌာနနေပြီးတော့2009ခုနှစ်လူခွင့်ရေးစာရန်ကိုတုတ်ပြန်မှဖြစ်တဲ့ကျွန်တော်တို့မနေ့ကညနေ၄နာရီမှာကျွန်တော်ဖိတ်ထားပါတယ်ရှင်။တော့တက်ပြီးတော့ကျွန်တော်ဆွေးနွေးရမှာဖြစ်ပါတယ်။ဗြိတိသျဆိုတာနဲ့နီးနီးကပ်ကပ်ကျွန်တော်တို့ကပို့ပြီးတော့ပြင်းပြင်းထန်ထန်ဖိအားတွေပေးဖို့ပို့ပြီးလှုပ်ဆောင်ပေးဖို့အတွက်ကျွန်တော်လှုပ်ဆောင်မှာဖြစ်ပါတယ်ခင်ဗျာ။
တော်တော်ဦးနိုင်ကိုကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကောင်းပါ။